မရိကန်သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့နိုင်ငံရေးပြိုင်ပွဲနဲ့ပတ်သက်ပြီးယူကရိန်းနိုင်ငံပေါ်ဖိအားပေးခဲ့တဲ့ဆိုတဲ့စွဲချက်နဲ့ပတ်သက်ပြီးတော့ဒုတိယမြောက်ထိုင်ကြသူတဦးနောက်ထပ်ထွက်ပေါ်လာတယ်လို့အဲ့လူရဲ့ရှင်းနေကပြောလိုက်ပါတယ်ဒီလူဟာပထမတစ်ယောက်တုန်းကလိုပဲထောက်လိုင်းအတိုင်းဝန်းကဖြစ်တယ်လို့ရှင်းနေမတ်ဇာယီက ABC ရုပ်သံရဲ့ This Week ဆိုတဲ့အစီအစဉ်ကိုပြောကြားခဲ့ပါတယ်ပထမတစ်ယောက်တုန်းကအမေရိကန်နဲ့ယူကရိန်းသမ္မတတို့ကြားတယ်လီဖုန်းနဲ့ပြောကြားခဲ့တာနဲ့ပတ်သက်ပြီးတိုင်ကြားခဲ့တာဖြစ်ပြီးတော့အဲ့ဒီတိုင်ကြားမှုကြောင့်သမ္မတထရမ့်ပေါ်မှာအရေးယူနိုင်ဖို့အတွက်စုံစမ်းစစ်ဆေးမှုတွေလုပ်တဲ့အထိဖြစ်လာခဲ့တာပါရှင်းနေဇာယီဟာအဲ့ဒီတိုင်ကြားသူနှစ်ယောက်စလုံးအတွက်ရှင်းနေလိုက်ပါဆောင်ရွက်ပေးသွားမှာဖြစ်ပြီးတော့ဒုတိယမြောက်တိုင်ကြားသူဟာဒီကိစ္စနဲ့ပတ်သက်ပြီးတော့တိုက်ရိုက်သိရှိထားသူဖြစ်တယ်လို့လည်းပြောပါတယ်တချိန်တည်းမှာပဲဒီမိုကရက်တစ်ပါတီကသမ္မတလောင်းဖြစ်လာဖို့အတွက်ရှေ့ကပြေးနေတဲ့ဒုသမဟောင်းဂျိုးဘိုင်ဒန်ကိုစုံစမ်းထောက်လှမ်းဖို့အတွက်ပြည်ပအစိုးရတွေကိုတွန်းအားပေးနေတာနဲ့ပတ်သက်ပြီးတော့အောက်လွတ်တော်ဒီမိုကရက်တွေဘက်ကသူ့ကိုအရေးယူနိုင်ဖို့လုပ်နေချိန်မှာပဲသူ့ပေါ်မှာဝေဖန်လိုက်တဲ့ Republican Party ဝင်တွေကိုလည်းသမ္မတ Trump ကအကြီးအကျယ်တုံ့ပြန်ဝေဖန်လိုက်ပါတယ်၂၀၁၂သမ္မတရွေးကောက်ပွဲမှာသမ္မတ Obama ကိုအရင်နေခဲ့တဲ့ Republican ထက်လွတ်တော်အမတ်Mitt Romney ကဒုသမဟောင်းဂျိုးဘိုင်ဒန်နဲ့ပတ်သက်ပြီးတော့စုံစမ်းဖို့တရုတ်နိုင်ငံကိုသမ္မတ Trump ကပြောကြားလိုက်တာနဲ့ပတ်သက်ပြီးဝေဖန်ခဲ့တာပါသမ္မတ Trump ကအခုလိုတရုတ်နိုင်ငံကိုတောင်းဆိုလိုက်တာဟာမှားယွင်းပြီးတော့တုံ့လောက်ချောက်ချားစရာကောင်းတယ်ဆိုပြီးတော့လည်းပြောကြားလိုက်ပါတယ်ခင်ဗျာ